ယူကရိန်းကသီးနှံတင်လာတဲ့သင်္ဘောလေးစင်းကိုပူးတွဲပေါင်းစပ်ညီနိုင်ရေးစင်တာကခွင့်ပြုလိုက်ပါတယ်။ယူကရိန်းကနေထွက်လာတဲ့သင်္ဘောတွေဟာတရုတ်၊အီတလီနဲ့တူရကီကနေရာနှစ်နေရာကိုဥတီသွားနေကြပါပြီ။ယူကရိန်းမှာကုန်သွားသင်္ဘောတွေ၅ဆင့်မြောက်သင်္ဘောကိုလည်းခွင့်ပြုလိုက်ပါတယ်။ယူကရိန်းဟာစားတရိတ်ခါအတွက်အရေးကြီးတဲ့အရင်းမြစ်ဖြစ်ပြီးဗင်လယ်နက်ရေပြင်ကိုရုရှားကထိန်းချုပ်လိုက်တဲ့အတွက်ကမ္ဘာစားတရိတ်ခါဈေးနှုန်းတွေကြီးမြင့်သွားခဲ့ရတာဖြစ်ပါတယ်။ယူကရိန်းရဲ့ဇာပိုရီဇီယာ NPP နျူကလ িয়ার လျှက်စစ်ဆက်ရုံကိုရုရှားကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အပေါ်မှာဘာမှမပြောတဲ့အတွက်နိုင်ငံတကာလူချင်းချမ်းသာကွင့်အဖွဲ့ကြီး AI ကိုသူ့ရဲ့နေစဉ်မိန့်ခွန်းမှာသမ္မတဗိုလိုဒီမာဇယ်လန်စကီကရှုတ်ချလိုက်ပါတယ် AI အဖွဲ့ဟာသူ့ဝေဖန်ခြင်းတဲ့အဖွဲ့ကိုပဲရွေးချယ်ဝေဖန်တယ်လို့သမ္မတဇယ်လန်စကီကဆိုပါတယ်ကြောင်းတဲ့ဆေးရုံတွေပါဝင်လူနေများတဲ့နေရာတွေမှာတပ်စခန်းတွေနဲ့လက်နက်ကြီးတွေကိုချထားခြင်းအပြင်အရက်သားတွေအန္တရာယ်များလာအောင်ရုရှားကျူးကျော်စစ်စကားကယူကရိန်းစစ်တပ်ကလုပ်ခဲ့တယ်လို့ပြီးခဲ့တဲ့အပတ်က AI အဖွဲ့ကြီးကယူကရိန်းကိုဝေဖန်ခဲ့တာကိုညှိညွန်းပြီးတမရဇလန်စီကအခုလိုပြောသွားခဲ့တာဖြစ်ပါတယ်။ AI အဖွဲ့ကြီးရဲ့ယူကရိန်းဌာနကိုအကြီးကဲ Oksana Pokalchuk ကလည်း AI အဖွဲ့ကြီးရဲ့အဆိုပါဝေဖန်ချက်ပေါ်ကန့်ကွက်သောအဖြစ်ယာဒူးကနှုတ်ထွက်အနားယူသွားခဲ့ပါတယ်။